ကီနီဘတ်မှာတိုက်ပွဲတွေပြင်းထန်နေတာကိုလည်းဆက်ပြီးကြားကြရအောင်ပါရှမ်းပြည်တောင်ပိုင်းဖဲခုံပင်လောင်းအဆက်မှာကီနီပူပေါင်းတပ်နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေပြင်းထန်နေပြီးတော့ဒေသခံအများစုတင်းရှောင်နေကြရတယ်လို့ကီနီလူခွင့်ရေးဖွဲ့ကပြောပါတယ်ကီနီဒေသမှာစစ်ကောင်စီတပ်ကနယ်မြေပြန်ပြီးတော့စိုးမိုးနိုင်ရေးအင်အားအလုံးကြီးနဲ့ထိုးစစ်ဆင်တိုက်ခိုက်နေပါတယ်ဒီကြောင့်ရ
ကြီးရွာနေဝန်းကျင်မှာတရင်နီပူပေါင်းတက်နယ်စစ်ကောင်စီလိုကြားမှာနှစ်ဖက်တိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါတယ်။နေနီပြင်လင်းဆူးမှုနိုင်ရေးစစ်ကောင်စီတပ်တွေအင်အားဖြည့်တင်ထိုးစစ်ဆင်လှုပ်ရှားမှုကြောင့်နှစ်ဖက်တိုက်ပွဲပြင်းထန်နေတာအခုဆိုရင်3လတန်တန်းရှိပြီလို့တရင်နီလူခွင့်ရေးတီထောင်သူကိုပညာ VOA ကိုပြောပါတယ်
။အခုချိန်ထိတိုက်ပွဲကတော့ဆက်ရှိနေလို့ပါနော်3လထဲဝင်သွားပြီပေါ့နော်။စင်အားကန်တော်စစ်ကစီကနေတော့ဟိုစက်တိုက်ပေါ်တော့ထိုးလာတော့ပေါ့နော်ကျွန်တော်တိရလကနေရင်၃ရင်းနဲ့ကိုဒီဖက်ပင်လောင်းအစကနေဒီဖက်ဒီနော်ဝကနေဆင်းပေါ်တော့အဖက်ကောင်မျိုးပေါ်တော်နေဖို့အတွက်အဲသူတို့ကြိုးစားနေနေဆိုတော့ကျွန်တော်တီးရလို့ရတယ
်အခုတိုက်ပွဲဖြစ်ပွားနေတဲ့နေရာတဝိုင်းမှာဆက်သွေးကြီးလိုင်းအခက်ခဲကြောင်းရွာသူရွာသားတွေကို VOA အနေနဲ့ဆက်သွေးနိုင်မှုခက်ခဲနေပါတယ်ဒေသအခြေအနေကိုတည်တဲ့ကရင်နီလူခွင့်တီထောင်သူကိုပညာကအပြန်အလှန်ထိုးစစ်ဆင်နေတဲ့တိုက်ပွဲဖြစ်တဲ့အနီးတစ်ဝိုက်ကဒေသခံတွေအိုးရင်စွန့်ခွာပြီးလူရွာကိုတင်းရှောင်နေကြသလိုတချို့ကကျေးရွာကြီးမှာလူတွေရှိသေးတယ်လို့အခုလိုပြောပါတယ်
ဒီလိုလူတွေကတော့အများစုကတော့မရှိတော့ဘူးเนาะတချို့ညာကတော့ရှိပါသေးတယ်ဒါပေမဲ့ဟိုသွားလို့လာလို့ရအောင်လို့ဆိုတာလည်းစဉ်းစားထားပြရတာရှိပါတယ်ဟောအခြေခံဖြစ်တော့တိုက်ပွဲဆက်ဖြစ်ထားနေတယ်စကောင်းစီစစ်တောင်းနေပို့ထိုးလာတယ်ဆိုတော့ဟုတ်ပါတယ်ခင်ကျွန်တော်ဒီနေ့ဝင်ပေါက်လဲဖြစ်တော့ဟိုမစက်ခနာသူထိုးလဲသူထိုးစစ်စလဲကိုထိုးစစ်စလဲကျွန်တော်အခုလောစေကတော့အရင်တော့တော့နေတော့အခု3လထဲဝင်သွားပြီပေါ့နော်စကောင်းစီကအဲ့ဒီဖေကွန်မြူနတီကိုသိရပြောင်းပြီးတော့မှတိုးချက်ဖို့တွေလုပ်နေတဲ့အတွက်ကြောင့်မို့တိုက်ပွဲဖြစ်တယ်လို့
အခုတိုက်ပွဲပြင်းထန်နေတဲ့နေရာဟာရှမ်းကယားနေဆက်ဖြစ်ပြီးတင်လောင်းမြို့နယ်လမ်းကြောင်းကနေဖေကွန်မြူဘော်ကိုစစ်ကောင်စီတပ်ကအင်အားဖြည့်တင်းရင်ကရင်ပြည်နယ်တွေဝင်ရောက်နိုင်ဖို့ကြိုးစားနေတာလို့သိရပါတယ်။စစ်ကောင်စီတပ်ရဲ့ထိုးစစ်ဆင်မှုကြောင့်စောင်းပြောင်းဒေသမှာမကြာခဏကြိုးကြားနှစ်ဖက်တိုက်ပွဲတွေဖြစ်နေတဲ့အကြောင်းကရင်ပြည်မျိုးသားများကာကွယ်တဲ့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာရဲစုကအောက်တိုဘာလဒုတိယပတ်မှာစီရီကိုပြောထားပါတယ်။
တင်လောင်းမြို့နယ်ဆောင်ပြောင်းတက်ကနေပေါ့နော်ဒီဖက်ကောင်မြို့နယ်ဖက်ကောင်စစ်ကောင်စီဖက်ကစက်တင်ဘာလနောက်ဆန်ဘာလကလည်းစစ်ကြောင်းထိုးနေတယ်ပေါ့နော်အကြရေဟိုတိုက်ပွဲဖြစ်နေတယ်ပေါ့နော်ဟိုတိုက်ပွဲကြီးကြားဖြစ်တယ်ပေါ့နော်အကြရေကဖြစ်နေပါတယ်ဟုတ်
ရှမ်းပြည်တောင်ပိုင်းဖေခုံပင်လောင်းမြို့နယ်ဘက်ကိုစစ်ကောင်စီတပ်နဲ့အတူပအုပ်ပြည်သူစစ်ပီးရဲတို့အဖွဲ့တွေပူးပေါင်းပြီးမကြာခဏစစ်ကြောင်းထိုးလို့ရှိတယ်လို့လူညုံရေးအရာနာမည်မဖော်လိုတဲ့ဒေသခံတွေက VOA ကိုပြောပါတယ်။လက်တလောဖေခုံပင်လောင်းတပ်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီရဲ့ရှမ်းပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူစီးပွားရေးရာဝန်ကြီးဦးခွန်သိန်းမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူးရှင်။